ကမ္ဘာတဝန်းဘာသာရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာတွေကိုမိမောင်းထိုးပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုအစီအစဉ်ပတ်အတွင်းဝါရှင်တန်ဒီစီမြို့မှာကျင်းပမယ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်အခုကျင်းပမယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရင်းကြရတဲ့အပါအဝင်နိုင်ငံပေါင်းတစ်ထောင်ကျော်ကကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာမတ်ကြီးဆန်ဘရောင်းဘက်ကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တာမတ်ကြီးဘရောင်းဘက်ထည့်သွင်းပြောဆိုသွားတာမှာတော့
There will be Rohingya hereThere will not be representatives of the Myanmar government invited.
ဒီညလာကံကိုတက်ရောက်ကြမဲ့သူတွေချင်းထဲမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေပါဝင်မဲ့အကြောင်းညလာကံကိုတက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေကသာဖိတ်ကြားထားတာကြောင့်မြန်မာအစိုးရကိုယ်စားလှယ်တွေပါမှာမဟုတ်ကြောင်းမြန်မာနိုင်ငံကတော့သဘောထားတိုက်ဆိုင်တဲ့နိုင်ငံလို့သတ်မှတ်မထားကြောင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုလည်းသမ္မတဒေါ်နယ်ထရမ့်အစိုးရကမိမောင်းထုတ်တင်ပြနေပြီးအဲ့ဒီအခွင့်အရေးချိုးဖောက်မှုမှာပါဝင်သူတွေနဲ့ထိတွေ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအရေးယူမဲ့ပိတ်ဆို့မှုတွေလည်းချမှတ်ထားပြီးဖြစ်ပါတယ်။ညီလာခံကိုဖိတ်ကြားထားသူတွေလည်းမကြသေးခင်ကဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှု၊နယူးဇီလန်နိုင်ငံဘလီကြောင်ပြစ်ခတ်မှု၊သရီလင်္ကာနိုင်ငံမှာအီစတာဆန်ဒေးနေ့ကတိုက်ခတ်ခံရမြောက်မှုတွေမှာတိုက်ဆုံရသူတွေရဲ့မိသားစုဝင်တွေကိုလည်းပါဝင်တယ်လို့ဆိုပါတယ်